ခါလေကျွန်တော်တို့ဒီတက်တင်းတွေကိုစာဖတ်ရတာပဲဖြစ်ဖြစ်ဗီဒီယိုကြည့်ရဖြစ်ပြင်လာလို့ audio format နဲ့နားထောင်ညာဆိုရင်ကျွန်တော်တို့နားထောင်လို့ရတဲ့နေရာတော့ရှားပါတယ်အဲ့တော့ကျွန်တော်ကိုယ်တိုင်က podcast ကိုလုပ်ဖြစ်တယ်ကိုယ်တိုင်နားထောင်ဖြစ်နေရလဲပါတယ်ပေါ့ကျွန်တော်တော့ဇော်ရဲပါပြောရင်တက်ကကြဲရဲ့ founder လည်းဖြစ်တယ်လုံးဝပင်တိုင်းစာရေးသားတစ်ယောက်လည်းဖြစ်တယ်ပြီးတော့တခြား touch page တွေပြီးတော့တခြား project တွေလည်းလုပ်နေရတူတယောက်ပါပုံမှန်ဖြစ်ဆိုရင်ကျွန်တော်ဒီတက်ကကြ page မှာကိုပိုင်နာမည်ဇော်ရဲကိုလုံးဝမတုံးကျွန်တော်ဘလိုပဲပြောပြောဘလိုပဲရေးရေးဒါတက်ကကြဆိုတဲ့အမည်အောက်မှာပဲနေတယ်ဒါပေမဲ့ဒီ vocal by တက်ကကြဆိုတဲ့ podcast မှာတော့ကျွန်တော်ကိုယ်တိုင်လည်း host တယောက်ဖြစ်တယ်အဲ့တော့ကျွန်တော်ကိုယ့်နာမည်ကိုဒီဇော်ရဲဆိုတဲ့နာမည်ကိုတုံးမယ်ပြီးတော့တခြား guest တွေနဲ့ခေါ်မယ်စကားတွေပြောမယ်ပြီးတော့ကျွန်တော်တို့ဒီ tag fee တွေကဖြစ်တဲ့ဖြစ်ပြက်နာတွေဖြစ်တဲ့အကြောင်းအရာတွေကျွန်တော်လုပ်ဖြစ်နေတဲ့ phone review တွေဒါမှမဟုတ် phone မဟုတ်လဲတခြား product တစ်ခုခုရဲ့အကြောင်းအရာတွေတည်တင်းနေဒါ යි ကလုံးပြောပါမှာပဲဒါပေမဲ့အခုမဟုတ်ပါဘူးဘာလို့လဲဆိုရင်ဒီကောင်ကတက်ကကြက်ရဲ့ဒီ vocal by တက်ကကြက်ဆိုတဲ့ podcast ထဲက first episode မဟုတ်လို့ပါကျွန်တော်ဒီကောင်ကိုဒီ first episode မတိုင်ခင်လာတဲ့introduction ဒါမှမဟုတ်လဲ prelude တခုလိုပဲကျွန်တော်တတ်မှတ်ထားမယ်ကျွန်တော်ကိုယ်တိုင်လည်းဒီကောင်တင်တဲ့အချိန်မှာဒီကောင် episode ဘယ်လောက်ပါဆိုလည်းမတင်ဘူးကျွန်တော်ကိုယ်တိုင် untitled ဆိုတော့တင်ထားမှာပါအဲ့တော့ဒီ episode ကဘာပြောမလဲဆိုရင်ကျွန်တော်ဘာကြောင့်ဒီ podcast ကိုလုပ်ဖြစ်တယ်ဘလို့ရေချက်တင်တဲ့လုပ်ဖြစ်တယ်ပြီးတော့ဘာလို့ဒီ vocal by တက်ကကြက်ဆိုတဲ့နာမည်ပေးတယ်ဒါရုပ်ကျွန်တော်ပြောပါမှာပါကဲအဲ့ဒါဆိုရင်ကျွန်တော်တို့စလိုက်ရအောင်လားဒါတော့forget by တက်ကြပါကဲအဲ့ဒါဆိုရင်ကျွန်တော်တို့အရင်ဆုံးဘာလို့ podcast တစ်ခုကိုစဖြစ်လဲဒါကျွန်တော်တက်ကတော့တော်လေးရှင်းတယ်ဘာကြောင့်လဲဆိုရင်ကျွန်တော်ကိုယ်တိုင်ပြောရင် video ကြည့်ရဲ့လူတရားဟုတ်တယ်ကျွန်တော်ကိုယ်တိုင် YouTube video တွေထိုင်ရနေတိုင်းထိုင်ကြည့်ဖြစ်တယ်ဒါပေမဲ့ဒီနောက်ပိုင်းဒီကိုကြိုက်တဲ့လုံးဝ tag review video တွေဥမာ the vash တို့ပြီးတော့DevTruD, MKBHD အဲ့လိုလူမျိုးတွေကလွယ်ပြီးတော့တခြား video တွေအကုန်လုံးကျွန်တော်လိုက်ကြည့်တာမျိုးတော့ရှားပါတယ်။ပြောရရင် Galaxy Note 10ထွက်လာတယ်ဒါပေမဲ့ Galaxy Note 10ထွက်လာလို့ကျွန်တော်ဒီ Galaxy Note 10 review video တွေအကုန်လုံးလိုက်ကြည့်လားဆိုရင်မကြည့်တော့ဘူး။ပြောရရင် MKBHD ကြည့်မယ်, Devash ကြည့်မယ်ပြီးတော့တခြား Your Average Consumer လို့လူမျိုး Adin Live with Note 10 Plus ဆိုတာမျိုးကြည့်ပြမယ်။အဲ့လောက်ပဲကျွန်တော်အရင်အများကြီးမကြည့်ဖြစ်တော့ဘူး။အဲ့လိုလုပ်လို့ကျွန်တော်စာဖတ်ဖြစ်လားဆိုတော့လေတချို့ဟာတွေရောဖတ်တယ်ပြောရင် Android တွေတရား David IMEI ရေးလိုမျိုးပြီးတော့ Devash က Data ရေးလိုမျိုးကျွန်တော်စလုံးပေါင်းမှားရင်ပါလဲခွလပါအဲ့လိုမျိုးတကယ် article အကောင်းလေးဆိုတော့ကျွန်တော်ဖတ်ဖြစ်တယ်ပုံမှန် article ဆိုတော့မဖတ်ဖြစ်တော့အများတယ်ကိုရိုင်းစာရေးလူဖြစ်တယ်ဆိုမဲ့ကျွန်တော်ဒီကောင်စာဖတ်တယ်ဆိုတာကျွန်တော်ယူလို့ရနိုင်တဲ့ metaphor ရှိမရှိပြီးတော့ကျွန်တော်လေ့လာလို့ရတဲ့ဟာတခုရှိမရှိဒါပဲကျွန်တော်လေ့ပြတာများတယ်အဲ့စာဘာလို့ဖြစ်လဲဆိုရင်ကျွန်တော်ဒီဘက်podcast ပိုင်းအောင်နားထောင်ပြတယ်ပြောရင် Devash မှာလည်း Devash Cast ဆိုတဲ့ podcast ကိုရှိမယ် NKBH မှာလည်းခု The Waveform ဆိုတဲ့ podcast ကိုရှိတယ်ပြီးတော့တခြား9 to 5 Google တို့ Android တွေတို့ပြီးတော့ဒီ Apostrophe ရဲ့ Lulu Leader လူမျိုး episode တွေအများကြီးရှိနေတယ်အဲ့တော့ဒါတွေကိုကျွန်တော်ပုံမှန်ရုံးထားတဲ့အချိန် podcast ဆီရဲ့အချိန်ပဲဖြစ်ဖြစ်တစ်စီပေါ်မှာပဲဖြစ်ဖြစ်9 to 45 minutes လောက်ကိုကျွန်တော်နားထောင်ပြတယ် experience တွေဒီ impression တွေကပြောရင်ကျွန်တော်မြင်မှာဗီဒီယိုပြောရတဲ့ပြီးတော့ဒါမှမဟုတ် article မှာစာရေးရတဲ့ပို့ပြီးတော့များတယ်ပို့ပြီးတော့ detail ပို့ရတယ်လို့ကျွန်တော်မြင်တယ်ပြောရင် device ကNote 10 review podcast ကိုနားထောင်ပြီးရဆိုရင်အဲ့ဒါကဒီသူ့ရဲ့ video ကိုကြည့်တာရယ်ပြီးတော့ article ဖတ်တာရယ်ထက်တောင်ပို့ပြီးတော့ coded knowledge ပို့ရတယ်အဲ့တော့ဘာကြောင့်ကျွန်တော်ကဒီဘက်ကို language barrier မရှိမြန်မာလိုနဲ့ podcast ကောင်းကောင်းမလုပ်နိုင်တာလဲဆိုရယ်အတွေ့အကြုံဝင်လာတယ်ပေါ့အဲ့တော့စလို့ဖြစ်တယ်အဓိကကpodcast ကိုဒီမှာ push ဖို့ကကျွန်တော်တို့ Facebook မဟုတ်တော့ Facebook မဟုတ်တဲ့ platform တခြား app တစ်ခုခုသုံးပါရမယ်အဲ့လို app သုံးမယ်ဆိုလဲ Spotify ဆိုလဲ country limit ရှိမယ် Apple Music ဆိုလဲအဆင်ပြေပြန် Apple Podcast ကြတော့လဲကျွန်တော် iPhone သုံးတဲ့လူတွေပဲရမယ်အဲ့လိုဖြစ်နေတော့ရှိမြဒီ podcast app တွေကလုံးမတင်ဖို့ကလည်းတစ်ခက်လာတယ်ဒါပေမဲ့တခြားရှာလိုက်တယ်အဆင်ပြေသွားတယ်အခုဒီ vocal by တက်ကြဆိုတဲ့ podcast ကအနည်းဆုံး platform 8ခု app 8ခုနဲ့ထပ်ကိုကျွန်တော် run လုပ်ရနေပြီအားလျောက်တကယ်ဝမ်းသာစားပါ။ဘာဖြစ်ကိုကြိုက်တဲ့ app နဲ့ကိုကြိုက်လို့နားထောင်လို့ရလာတယ်။အဲဆိုဘာလို့ podcast လဲ။ဒီတိုင်းပြောချင်တာ၆ပြောတာဆိုတာထက် တစ်ခါလေကြာရင်ဒီကိုယ်တိုင်ပြောချင်တဲ့ဟာတွေကပြောလို့စကားပြောလိုက်ရင်တော့ကောင်းပြီးတော့စာရေးလို့မကောင်းတာမျိုးဒါမှမဟုတ် review video တွေထည့်လို့မရတာမျိုးနောက်ဆုံးတစ်ခုကဒီ review video တစ်ခုလုပ်တယ်ဆိုတာကျွန်တော်ကိုယ်တိုင်လည်းလုပ်ဖြစ်တယ်တခြားလူတွေလည်းဒီ feedback မှာအကုန်လုံးဖြစ်တော့ကတ်တချက်တစ်ခုရှိတယ်အဲ့ဒါအချိန်ပြောရရင်ကျွန်တော် review video တစ်ခုရိုက်မယ်ဆိုရင်အနည်းဆုံးအချိန်က7 minutes 7 minutes အောက်ပြောရရင်15 minutes ကျော်လို့မရတဲ့အချိန်တစ်ခုကိုကျွန်တော် limit ကိုလုပ်လို့ရတယ်ဘာလို့လဲဆိုရင်ကျွန်တော်မြန်မာနိုင်ငံမှာလူတော်များကဗီဒီယိုတစ်ခုကို5 minutes ကျော်တဲ့ဗီဒီယိုတစ်ခုကိုမကြည့်ဘူးအဲ့တော့ဗီဒီယိုတစ်ခုကိုလုံးဝလိုတိုရှင်း message ကိုဒီ7 minutes ဒါမှမဟုတ် 9 minutes ဒါမှမဟုတ် 5 minutes အောက်တွင်ကိုရအောင်ပေးမပေးနိုင်ဘူးဆိုရင်ဒီကောင်ကကျွန်တော်ရေးတဲ့ script ကလည်းညံ့နေပြီးတော့လုံးဝ short drop ပွဲမဖြစ်ဘူးအဲ့လိုမျိုးဖြစ်သွားတယ်အဲ့တော့ဥမာဒါက Galaxy Note 10လို့ဖုန်းမျိုးတကယ်ဒါမှမဟုတ် Galaxy Note 10 Plus လို့ဖုန်းမျိုးတကယ် feature တွေအများကြီးပါတယ်ကျွန်တော်ပြောချင်တဲ့အကြောင်းအရာတွေအများကြီးရှိတယ်အဲ့လိုကြရင်ကျွန်တော်ကဒီ video တစ်ခုတည်းမှာလေငါထားတွေအကုန်လုံးပြောမယ်ဆိုပြီးတော့မိနစ်30နိုင်ခွဲလောက်ကြီးကျွန်တော်ပြောလို့မရအောင်အဲ့တော့ဘာလုပ်ရလဲဒီ video တစ်ခုကိုဒီ feature တစ်ခုအကြောင်းပြောမယ်ဥမာ first impression ကိုကျွန်တော် video တစ်ခုလုပ်မယ် review ကိုဒီ overall လုပ်တဲ့ဟာလေးကိုတစ်ခုလုပ်မယ်ပြီးတော့ဒီကောင် business ဘယ်လိုတုံးလို့ရလဲဆိုတော့တစ်ခုထပ်လုပ်မယ်အဲ့လိုမျိုးကြီးခွဲလို့ရတယ်အဲ့တော့အဲ့တော့ကောင်းတယ် company တော့လည်းကောင်းတယ်ဒါပေမဲ့ကျွန်တော်တို့ကြတော့ဒီကောင် review နေနဲ့တခုတည်းဒီကောင်ကောင်းခြင်းချိုးခြင်းပြီးတော့တခြားဒီနဲ့ပတ်သက်တဲ့ကျွန်တော်စိတ်ခံစားမှုတွေဒါအကုန်လုံးကျွန်တော်ထည့်ပြောသွားခတ်သွားတယ်အဲ့ဒါတွေစာရေးလို့မရနိုင်ဘူးလားဆိုတော့ရေးလို့ရတယ်ကျွန်တော်ကိုယ်တိုင်လည်းရေးတယ်တက်ကြက်မှလည်းစာရေးအရှိအယိုရေးတယ် like စလုံးရေးနည်းဆုံး4000 5000 6000အဲ့လောက်ထိရောက်သွားတယ်ဒါပေမဲ့စာဖတ်တဲ့ audience တဲ့စာဖတ်တဲ့ oriented ဆိုတာထက်ပေါ့အဲ့စာရေးအများရေးပြီးတော့အဲ့စာရေးဖတ်ဖို့အချိန်ကကျွန်တော်တို့ဒီ podcast ကိုနားထောင်တာထက်ပိုပြီးအအောင်ဆက်ရတယ်ပိုပြီးချိန်ပေးရတယ်အဲ့တော့ဒီတိုင်းကျွန်တော်ကပြောနေရအောင် podcast မှာနားထောင်ပြတဲ့လူလည်းရှိရင်ရှိမယ်အဲ့တော့လူမျိုးနားထောင်နေနေနဲ့တခြားအလုပ်တွေလုပ်နေနေနဲ့အဲ့လိုမျိုး format တစ်ခုကပိုကောင်းတယ်လို့မြင်မိတယ်အဲ့တော့ဒီကောင်ဆက်လုပ်ဖြစ်တယ်ဘာကြောင့် podcast လဲဆိုတော့ပြောရင်ဖြေရကျွန်တော်မှရေးရတော့မရှိဘူးဒီတိုင်းကျွန်တော်နားထောင်ပြနေတယ်သဘောကျတယ်ပြီးတော့ဒီလိုမျိုး localize လုပ်ချင်တယ်အဲ့ဒီရချက်တစ်ခုပဲရှိရလို့ပြောလို့ရတယ်အဲ့ဆိုရင်ကျွန်တော်ဒီဘာကြောင့် podcast ဆိုတာထက်ဘာလို့ဒီ vocal by တက်ကြက်ဆိုတဲ့နာမည်ပေးလဲဆိုတာထပ်ပြောတာပေါ့ပြောရင်တက်ကြက်ကထောင်နာတော့နှစ်နှစ်လောက်ရှိပြီဒါပေမဲ့ပြောရင်စားလဲပုံမှန်မတက်ဘူးပုံမှန်လဲတခြားဒီ quality တစ်ခုကိုထိမ်းပြီးတော့စာရေးဘွားတော်တော်လေးကိုခတ်တယ်ဒါကျွန်တော်ဝန်ခံတာလို့ပဲပြောလို့ရမှာပေါ့တော်တော်လေးကိုခတ်တယ်ခါကြရင်ရေးတဲ့စာတွေကတေချာရေးထားတယ်ဒါပေမဲ့ပြန်ဖတ်လိုက်တဲ့အချိန်ကျရင်ဒီဟာကို quality တခုမမီဘူးဆိုတော့ခံစားချက်တခုနဲ့ဆက်မြေးကျင်တော့ပစ်ထားတယ်တောင်းဝယ် review တခုခုဒီစာတခုရေးနေတယ်ဒါပေမဲ့ရေးနေတော့မှစိတ်ပြောင်းသွားတယ်ဥမာကြောက်ရင်ဟို classy Aston E Aston E ဆိုစတော်လုံးကျင်တော့မတရားတော့ကြတယ်အဲ့တော့အကောင့်ဘက်ကိုတွားတယ်ဒါပေမဲ့နည်းနည်းလေးကြာပြည့်ချိန်မှာဘာလို့ငါ Aston ကိုကြိုက်နေရလဲဘာလို့ဒီဈေးဝယ်ချိန်မှာတိန်းလောက်ပို့ပေးပြီးတော့ Aston ကို recommend ပေးလိုက်လို့မရနိုင်ဘူးလားအဲ့တော့အဲ့လိုမျိုး why not ဆိုတဲ့ question တွေအများကြီးတက်လာတယ်အဲ့လိုဖြစ်တဲ့ချိန်ကျတော့ကျွန်တော်ကိုမြင်တဲ့အစပိုင်းမြင်တဲ့ဟာတောင်းရတဲ့ feeling တစ်ခုတိုင်းရေးဝါတော်တော်လေးကိုခတ်သွားတယ်အဲ့လိုဖြစ်နေတော့ဒီ article တစ်ခုတက်ဖို့ဆိုတာဖတ်ရတဲ့လူတွေလည်းကြားတယ်အချိန်ပေးရတယ်တစ်ခါကျရင်နှစ်ခေါက်သုံးခေါက်လောက်ထိဖတ်ရတယ်ပြီးတော့ကျွန်တော်သုံးရတဲ့ reference တွေပြီးတော့ metaphor တွေဒါအကုန်လုံးကို like ရှာရတယ် dictionary ရှာရတာတွေလည်းရှိမှာပေါ့အဲ့လိုမျိုးပဲအဲ့လိုရှာလို့ပြန်မှန်းတယ်မဖတ်ရှင်ဘူးဆိုရင်အဲ့လိုရေးနိုင်ဖို့ကိုကျွန်တော်ဘက်ကလည်းအချိန်တော်တော်လေးကိုပေးရတယ်ခါကြရလာနေချည်အခုဆိုဒီ also has zephyrus as like gx531 အဲ့တခုဆိုရေးချင်တာတကယ်ကိုရေးချင်တယ်ဒါပေမဲ့ဒီ basement တစ်ခုကိုရောက်ဖို့ဆိုရက် pressure တစ်ခုကိုဒီ limit တစ်ခုကိုထားလိုက်တော့အဲ့ limit ကိုကြောင်အောင်ဆိုပြီးတော့လောရတဲ့ feeling ကတော်တော်ဆိုးတယ်တက်လာရင်လည်းပြန်ပြီး charge လုပ်ပေးကြပါဒါပေမဲ့ closer ထိရတော့ banning state မှာရှိတော့မယ်ရေးတယ်ဖြတ်တယ်ပြန်ရေးတယ်ပြန်ဖြတ်တယ်အဲ့လိုဖြစ်နေအဲ့တော့ဒီလိုဟာတွေကိုဒီ article မဖြစ်ခဲ့တဲ့ဒီ product တွေ unit တွေပြီးတော့ phone တွေဒါတွေကိုကျွန်တော် podcast တွေနဲ့ပြောပါမယ်။ဘာလို့ကျွန်တော်ဒီလိုမျိုး feeling တွေရတယ်။ဘာလို့လိုမျိုးရေးခဲ့ဆိုတာမျိုးပြောပါမယ်။အဲ့တော့ဒ ဒါတွေကလုံးကပြောရင် attend file နဲ့တွားတာ attend file ဆိုရင်ကျွန်တော်တို့ပြောရင် angle page လိုမျိုး wave form လို့တော့ပြောလို့ရတယ်ဒါပေမဲ့ပြောတဲ့လူကကျွန်တော်ကိုယ်တိုင်တယောက်တစ်ပြောတာထက်ဒီ tab fee ထဲမှာရှိတဲ့ဒီ mmp ဟာမြောင်းဝိုင်း application ပြီးတော့ dbh lab mhtv ပြီးတော့တခြားဒီ tag မှာတွေလိုမျိုးလူတွေနဲ့စုပြီးတော့ကျွန်တော် host လုပ်မယ်ကျွန်တော်ပြောပါမယ်ပြီးတော့တို့မြင်နေတို့ဘလိုမြင်လဲဆိုတာလေမျိုးဆွေးနွေးမယ်ဒါကိုကျွန်တော် audio format နေနဲ့ Facebook မဟုတ်တဲ့ background player ရတဲ့ app တစ်ခုခု podcast app တစ်ခုခုမှာကျွန်တော်ပြန်နှောင်းထောင်းလို့ရမယ်အဲ့ဒါနဲ့ကိုယ်တိုင်တယောက်တည်းလောက်တာမဟုတ်တော့ focus by tagger လို့ပေးလိုက်တယ်ဒီကောင်ကကျွန်တော်တယောက်တည်းရဲ့အတန်ဖြစ်ခြင်းဖြစ်မယ်တခြား tag fee ရလည်းဖြစ်ခြင်းဖြစ်မယ်တခြားမဟုတ်တဲ့ fee တစ်ခုခုတွေလည်းဖြစ်ခြင်းဖြစ်မယ်ဒီ fee ရအတန်တွေကိုကျွန်တော်နှောင်းထောင်းရမယ်အဲ့တော့ဒါက vocal by tagger ဆိုတာဖြစ်လာတယ်တကယ်ကြင်ကတော့ host လုပ်ပေးမယ်ဒီ topic တွေလုပ်ပေးမယ်ညင်းမယ်ပြောမယ်ဒါမဲ့ဒီကရမယ့် vocal တွေကကျွန်တော်တယောက်တည်းအတန်လည်းမဟုတ်ဘူးတခြားယင်းနိဗိဒတန်ရောမြင်းနိဗိဒတန်ရောဒါတွေကုန်ပေါင်းလာမယ်အဲ့တော့ဒီကောင်ကလုံးဝ focus ဘိုင်းတက်ကကြဆိုတာအကောင်းဆုံးခေါင်းစဉ်တစ်ခုနောက်မယ့်နာမည်တစ်ခုအဲ့လိုပဲမြင်ပါတယ်အဲ့ဒါဆိုရင်ဒီ vocal ဘိုင်းတက်ကကြမှာဘာတွေပြောမလဲခုနပြောလို့ပဲကျွန်တော်ပုံမှန်လုပ်ဖြစ်တဲ့ review တွေ article တွေကျွန်တော်စိတ်ထဲရှိတဲ့ technical ပတ်သက်တဲ့တင်းနေဒါကြီးကလုံးပြောရမယ်ပြီးတော့ debate လုပ်တာပါမယ်ဥမာ android နဲ့ ios ဒါတော့ရန် simple ဖြစ်လို့ ਨੇ ပေါ့ဒါမှမဟုတ် unicode ဒါမှမဟုတ်တခြားဘယ် phone ကောင်းဆုံးလဲဆိုတာမျိုးတွေပြောရရင်ကျွန်တော်တို့ဒီ tag fee တွေကတော့များများကချင်းချင်းတွေးဖြစ်တယ်စကားပြောဖြစ်တယ်အဲ့လိုစကားပြောဖြစ်တဲ့ဟာတွေကပြောရရင်ကျွန်တော်တို့ကြားထဲမှာပဲရှိတယ်အဲ့ဒါတွေကိုဒီ podcast ကတစ်ဆင့်ကျွန်တော်နားထောင်ပြတဲ့လူတွေကျွန်တော် audience တွေဖြစ်မယ်ဒါမှမဟုတ်လည်းတခြား tab page တွေက audience တွေဖြစ်မယ်ဒါမှမဟုတ်လည်းတခြားပုံမှန်လူတွေလည်းဖြစ်ခြင်းဖြစ်မယ်အဲ့လိုလူတွေကတဖြည်းဖြည်းနားထောင်ပြီးတော့ဒီကောင်မျိုးနိုင်ငံ podcast တစ်ခုအနေနဲ့လက်ခံပေးတယ်ပြီးတော့ဆက်လုပ်ဖို့အားပေးရဆိုရင်ဒါကျွန်တော်တို့အတွက်တော်လေးကိုကြည့်တဲ့အားတစ်ခုဖြစ်မှာပါအနေဆုံးအားပေးရလူမရှိဘဲနဲ့ဆက်လုပ်မယ်ဆိုရင်တော့အားပေးရလူတယောက်လောက်ရှိတာကတော်လေးကိုအားဖြစ်တယ်အဲ့တော့အားပေးကြပါဒါတော့ promote လုပ်တာပေါ့အားဆိုရင်ခဏနားရအောင်ကဲဒါဆိုကျွန်တော်ကိုယ်တိုင်မိတ်ဆက်ပြီးဘာလို့ podcast လုပ်ဖြစ်တယ်ပြီးတော့ဘာလို့ vocal ဘိုင်တက်ကကြဆွဲနေမယ်ပြီးဖြစ်တယ်ဒါတွေရောပြောပါ යි အဲ့တော့ကျွန်တော်ဘာကြီးဆက်ပြောကြမလဲတက်ကကြ page ရအောင်နည်းနည်းလေးပြောတာပေါ့ပြီးရင်ကျွန်တော်ရက်မယ်လေတက်ကကြဆိုရင်အခုနောက်ပိုင်းကသိကြတာ business page ဘယ်လိုပြောမလဲbizet page ဆိုတာက bizet တုံးနေတဲ့လူမလို့ဒါမှမဟုတ် bizet တုံးနေလူကခိုင်တာမလို့ bizet page ဆိုတော့လက်ခံတယ်ဒါပေမဲ့ bizet fan လုံးဝ fan point ဖြစ်သွားလို့ဆိုတာကနည်းနည်းလေးတော့များတယ်ဒါမဲ့အဲ့ဒါမှားလားဆိုတော့လည်းမမှားပြောင်း bizet တုံးနေ bizet ကိုတဘောကြတယ်ဒါကျွန်တော်ရေးပြတဲ့ review တွေဆိုရင် bizet နဲ့ပတ်သက်ပြီးတော်တော်လေးခေါင်းတာလည်းများတယ်ပါဆိုကိုရိုင်းလည်းသုံးဖြစ်တယ်ပြီးတော့ကိုရိုင်းလည်းဒီကောင် knowledge နည်းနည်းလေးပို့ပြီးတော့ရှာဖတ်တာတွေပြီးတော့ဒီ mind လောက်တဲ့ဟာတွေတော်တော်လေးများတယ်အဲ့တော့နည်းနည်းလေးပို့ကောင်းတယ်အဲ့တော့လက်ခံပါတယ်ဒါပေမဲ့ pixel page ဖြစ်ပြီးတော့ pixel ဘယ်အကောင်းဆုံးပြောနေလားဆိုတော့ကျွန်တော်တိလောက်တော့တက်ကကြမှာကျွန်တော်အဲ့လိုမျိုးပြောပြတာမျိုးတော့မရှိဘူးကျွန်တော်များများပြောနေကြ Google pixel phone တွေကပြောရင်Google Assistant ကိုလုံးဝတေချာတုံးနိုင်တဲ့လူကလွဲပြီးတော့တခြားလူတွေဆိုရင်မိုဘယ်တင်းတဲ့ဖုန်းတွေလောက်ပြောလို့ရတယ်။ဘာလို့ဆိုတော့သူ့မှာ Google Assistant လွဲပြီးတော့တခြားအားတကျဆိုတာကကင်မရာဘိုင်းရှင်းတော့ကင်မရာဘိုင်းတစ်ခုရတဲ့လုံးဝဒါက design လုပ်လို့ရတဲ့ factor တစ်ခုမဟုတ်ဘူးလို့ကျွန်တော်မြင်တယ်။သူ့ Google Ecosystem မဟုတ်ရင်တော့ Google Assistant ကိုတော့တေချာကိုနေတိုင်းအချိန်တိုင်းအလုပ်တုံးနေမှာရမှာ။ကြောက်ရင်ဘယ်သူမှ preserve အမလိုက်လုံငန်းနှစ်ကျော်လောက်ကထွက်လာတဲ့ pixel ဘတ်တစ်ခုကိုဒီဈေးနှစ်သိန်းငွက်ပေးပြီးတော့မွဲဦးဒါပေမဲ့ကျွန်တော်ဝယ်လိုက်တယ်အဓိကအကြောင်းအချက်က sound quality တွေ isolation တွေပြီးတော့ sound signature တွေလိုမျိုး audio file တယောက်ရဲ့ဒီ requirement တွေအကုန်လုံးလွှတ်ပြစ်ပြီးတော့ convenient ဖြစ်တယ်ဒီ Google Assistant ကို on the way on the go အဲ့လိုမျိုးလိုချင်လို့ဆိုတာတစ်ခုတည်းနဲ့ကျွန်တော်ဝယ်လိုက်တယ်စိတ်ချမ်းသာလားဆိုတော့လည်းစိတ်ချမ်းသာတယ်ပြီးတော့ဆိုကြကဟာ Sony ရဲ့ WF-1000X Matrix က မနက်ငယ်ဝင်လာတယ်။ဈေးကလည်း3,400 9,000 3,000ကျွဲပဲ။ပြောရရင်ပစ္စဖက်ထက်တသိန်းလောက်ပဲများလား။နောက်နောက်ရတယ်။ဒါပေမဲ့ပစ္စဖက်ကိုရောင်းပြီးတော့ဒီ Sony WF-1000X Mark III ကိုဝယ်မလားဆိုရင်ဝယ်ပြစ်လောက်ဘူး။ဘာလို့ဆိုတော့ဟိုကောင်က assistant ရရဆိုရင်ပစ္စဖက်မှာရလောက်ကိုကျွန်တော်မရနိုင်ဘူး။အဲ့ဒါလည်းတည်ရဲ့။အဲ့တော့ဒီ assistant တခုတည်းကို rely လုပ်လိုက်တာကြီးက sound quality ကိုတော့မှ compromise လုပ်လို့ရတယ်လုံနိုင်တဲ့ချက်တခုဖြစ်သွားတယ်အဲ့တော့ကျွန်တော်ထပ်ပြောရမယ်အဲ package page က bezel ကိုကောင်းရေးတယ်ဆိုတာထက်ကိုယ်တိုင်လည်းတုံးနေတယ်ကိုယ်တိုင်လည်းစိတ်ဝင်စားတဲ့ phone ဖြစ်တော့တေချာရေးဖြစ်တယ်ပြီးတော့ဒီ bezel phone တွေကိုဘယ်တော့မှဒီကောင်က recommend ပေးတယ်ဝယ်သင့်တယ် OnePlus တို့မျိုးမြန်မာမှာမြန်မာကျွန်တော်ကုန်ဆင်ပြည်တယ်ဆိုတော့ recommend ပေးလို့ရတဲ့ phone brand တခုလုံးဝမဟုတ်ဘူး Google assistant ကိုသုံးတဲ့လူမဟုတ်ရင်ဝယ်ဖို့ဆိုတာတော်တော်လေးကိုအားတကြလက်ချလို့ခက်တဲ့ phone တခုပါကဲအဲ့ဒါဆိုအဲ့ဒါလေးခဏရက်ပြီးတော့နောက် package page ရအောင်မယ်နည်းနည်းလေးဆက်ပြောပြီးရက်လိုက်တာပေါ့အာခုနကတော့ကျွန်တော် package page မှာ review မတက်တဲ့အကြောင်းပြောခဲ့တယ်ဘာလို့မတက်တာလဲ unit မရပါဘူးဒါအရှင်းဆုံးပြောတာပါကျွန်တော် package page တစ်ခုအနေနဲ့တည်တဲ့အနေနဲ့ unit ရတဲ့ဟာတော်တော်လေးကိုရှာတယ်အဓိကကဒီ package page မှာကကျွန်တော် review လုပ်ဖြစ်တဲ့ဆိုရင်လုံးဝ honest ပဲလုပ်ဖြစ်တာများတယ်ပြောရင်ပတ်စံရတယ် honest လုပ်ပြီးပါဆိုတော့မှကျွန်တော်ပတ်စံမြူပဲနဲ့ boosting မောင်းတော့ပဲယူတယ်ဒါတော့မှအဲ့ boosting က true review က a client ဘက်ကကြိုက်မှအဲ့လိုမျိုးဆိုတော့ unit ရလဲတော်တော်လေးကိုရှာတယ်အဲ့တော့ကျွန်တော် primary job တကနေရတဲ့ unit တွေကိုတစ်ခါကြရင် review လုပ်တယ်။ဒါမှမဟုတ်တကယ်ချင်းနေရှာလိုက်တောင်းတယ်။ဒီနှစ်ချက်ပဲရှိတာဆိုတော့ unit တွေရဖို့တော်လေးရှာတယ်။အဲ့တော့မလုပ်ဖြစ်ဘူး။ပြီးတော့တကယ်တမ်းပုံမှန် phone တစ်ခု review လုပ်တယ်ဆိုတာ3-4ရက်လောက် secondary sync ကလေးထည့်ပြီးသံသုံးလိုက်ရတယ်။ဒါပေမဲ့ daily သုံးတဲ့ချိန်ကျတော့အဲ့လိုကြီးလည်းမသုံးချင်တော့ကိုယ်ပိုင် sync ကို8 phone တစ်ခုတည်းထည့်5ရက်6ရက်တစ်ပတ်တောင်းရင်နှစ်ပတ်အဲ့လောက်ထိကိုတုံးပြီးတော့အဲ့ရမြင်တဲ့ experience တွေကိုလုံးချရေးထားပြောမှအဲ့ bullet point တွေကိုလုံးကို article တစ်ခုနေနဲ့ပြန်ပြီးတော့ blue range လောက်မယ်ဆိုတာပြန်စဉ်းစားပြောမှဒီစလုံးနေ metaphor တွေကိုပြန်စဉ်းစားပြီးတော့ပြန်ရေးတာအဲ့တော့အချိန်တော်တော်ပေးရတယ်ဒီ article ပဲဘာလို့မှလဲဒီနေ့ဒီနေ့ phone payment နဲ့ဖန်ပြီးရေးဆိုတာမျိုးမဟုတ်ဘူးအဲ့ဒါတခုကလည်းတော်တော်လေးကောင်းစားတယ် like ပြောရင်ဒီ classy note တန်ကို august မှာထွက်တယ် august လောက်ကမှဒီ customize ရောက်တယ်ဒါပေမဲ့ကျွန်တော် CEO ဒီ september first week ရောက်တယ်ဆိုတော့မှကျွန်တော် review တက်နိုင်မဲ့ချိန်က september လောက်ကောင်းဒါမှမဟုတ် october အဲ့လောက်မှဖြစ်မှာပါအဲ့တော့အဲ့ချိန်ကျရင်ထပ်ထွက်လာတဲ့ phone လေးနဲ့ဒီကောင်ကမြုပ်သွားရောအဲ့တော့တေချာ review လုပ်နိုင်လားဆိုတော့မလုပ်နိုင်တော့ဘူးပြီးတော့တချို့ကအဲ့ software update တွေပြောရင် Classic SM Plus ဆိုရင်ဆိုတော့ဆက်ဆိုင် impression တော့ရေးခဲ့တာကတကယ်ဆွဆွရရပေါ့ဒီကင်မရာမှာနိုင်မှုမပါဘူးဘာလို့ဒီတမ်းမထက်ပြရလဲဘာလို့ sensor optimizer နေပြီးတော့လုံးဝမှောင်တဲ့နေရာရောက်မှလုံးဝ manual ရေးလို့မရတဲ့ option တစ်ခုကိုထည့်တာလဲဒါကြီးကျွန်တော်ကိုယ်တိုင်လည်း complaint တက်ခဲ့တယ်အဲ့တော့ Samsung ကဒါတွေအကုန်လုံးပြန် fix လုပ်ပေးတယ်ဒါပေမဲ့အဲ့လို fix လုပ်ပေးတဲ့အချိန်က phone ရောက်ပြီးတော့နောက်3လ4လ5လလောက်ကြာတယ်အဲ့တော့ကျွန်တော် review လုပ်ရှင်တယ်ဆိုရင်3လလောက်မတိုင်ခင်လုံးဝနိုင်မှုတည်ဆဲမှာပါတဲ့ version ကို review လုပ်မှာလားကျွန်တော်လည်းဆန်သုံးနေပြတော့ဒီနိုင်မှုပါပြီးတဲ့ version ကို review လုပ်မှာလားဒီကောင်เนี่ยရလက်လက်กว่าတယ်ပြီးတော့ image quality တွေနော်ပေါ့ဒီ saturation တွေဒါတွေအကုန်လုံးกว่าတော့ review လုပ်ဖို့ကတော်တော်လေးကိုခက်တယ်လုပ်ပြမလဲကော review လုပ်လိုက်တယ်ဒါပေမဲ့ကို review တင်ပြီးတဲ့အချိန်မှာထွက်လာတဲ့ update နဲ့သုံးတဲ့လူတွေကကိုပြောတဲ့အတိုင်းမဟုတ်ဘူးလုံးဝတလွဲစီဖြစ်သွားဆိုရင်ဒါကျွန်တော်တက်ကနင်းနာတယ်လို့ပြောလို့ရတယ်ဒါပြီးရောပြီးပြီးရောဆိုတော့လွတ်လိုက်တာလည်းမဟုတ်ဘူးလေအဲ့တော့မလုပ်ဖြစ်တော့ဘူး S10 Plus ကတော့ကျွန်တော် long term review တင်ပြဖို့ရှိတယ်အဲ detail လည်းတော်တော်များများပေါ့ဒါပေမဲ့ခုလောဆယ်မှာတော့ခဏလေး postpone ထားတယ်ဒီ podcast ကိုတော့လုပ်ဖြစ်မယ်စာရေးတာတော့ကျွန်တော် focus plan ယူလိုက်အောင်မယ်Skype ရာအဆင်မပြင်းပြေတော့မသိဘူးဒါပေမဲ့ကျွန်တော်တော့ပုံမှန်ဖြစ်ဆိုရင်ကိုယ်တန်ကိုပြန်လာထားရင်တော့တော်လေးကိုမကြိုက်ဘူးတချင်းဆိုတဲ့အတန်လည်းမဟုတ်တော့တော်လေးကိုကောက်ကနားထားရင်တော့နားထောင်တော့ဆိုရဲဘယ်လိုနေလဲမသိဘူးဒါပေမဲ့ အခုရကြိုတောင်းပန်ထားမယ်ဒီကောင်ကနေဆုံးဒီတန်ကဒီ Forget My Texture ဆိုတဲ့ podcast ထဲမှာတော့အများအားကြားနေပြမယ်အဲ့တော့နည်းနည်းလေးတော့တဖြည်းဖြည်း used to ဖြစ်လာမယ်လို့ပြောကြည့်ပါရစေအတန်တန်နေတန်ထားတွေပြီးတော့တခြားအတန်ထွက်တဲ့ပုံစံတွေဒါတွေထက်ကျွန်တော်နောက်ပိုင်းပြောရမယ့် topic တွေပြီးတော့ခေါ်ပြီးပြောမယ့်ဒီ guest တွေဒါတွေနဲ့ပဲကျွန်တော်ပြန်ဆွဲပါမယ်ဘာဖြစ်ဒီ prelude တစ်ခု introduction တစ်ခုနားထောင်ပြီးတော့ကျေးဇူးတင်ပါတယ်နောက် podcast တွေမှာပြန်တွေ့ပါမယ်ကျွန်တော်တော့ဇော်ရဲပါ tech ticket က founder လည်းဖြစ်တယ်ပြီးတော့တခြား tech article ရေးဖြစ်တဲ့လူတွေပါဒါတော့ vocal by tech ticket podcast လို့ပြောလို့ရတယ်ဒါမှမဟုတ်ဒီတိုင်း idea တွေကိုတွေ့တဲ့ idea တွေမြင်တဲ့ idea တွေကြားတဲ့ idea တွေဒါကြီးကလုံးကိုတနည်းအားထဲမှာစုပြီးပြောတဲ့စကားပြောဝိုင်းလေးတစ်ခုဒါမှမဟုတ်ကောက်ကိုစကားထိုင်ပြောနေတဲ့စကားပြောခန်းလေးတစ်ခုလို့ပြောလို့ရပါတယ်